မြန်မာနိုင်ငံထဲမှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်မို့လို့ထိုင်းမြန်မာနယ်စပ်ကုံစီတဲယူပို့ဆောင်ရေးမှာရနောင်းဘက်ကနေပြီးတော့ပင်လယ်ကိုဖြတ်တဲ့စိတ်ကန်းကိုပို့ပြီးတော့အသုံးပြုလာတာကြောင့်ထိုင်းဆိုရရဲ့လန်ဒါသာဆောက်လို့ရေးစီမံကိန်းတွေအတွက်အကျိုးဖြစ်ထွန်းပါတယ်လို့ထိုင်းတဲယူပို့ဆောင်ရေးဒုတိယဝန်ကြီးမွန်ဖွန်ဇလန်စီပြောဆိုတာကိုဒီကနေ့ထုတ်တဲ့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါရတယ်။မြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်ကုန်းလန်းကနေပြီးတော့ကုန်နေတည်ယူပို့ဆောင်တာကိုရပ်တန့်နေတဲ့အကြောင်းဒုဝန်ကြီးကပြောတာဖြစ်ပါတယ်။မဲဆောက်ခရိုင်တပ်မှရှိတဲ့နေကြားကုန်းလန်းအစားရနောင်းစိတ်ကန်းကနေကုန်တင်ရေရင်နေနဲ့ပစ္စည်းတွေတင်ပို့လာပြီးတော့ဒီလာစမ်းမှာပဲရန်ကုန်ကနေကွန်တိန်နာ36လုံးနဲ့ကုန်ပစ္စည်းတွေရောက်လာတယ်ဆိုတာကိုထိုင်းအာဏာပိုင်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးကနေပြန်ပြီးတော့စတင်မှုကြိုးပမ်းနေတဲ့အကြောင်းစစ်ကောင်စီရဲ့သတင်းရင်းမြစ်ကိုအခြေခံပြီးတော့ကုန်သည်လုပ်ငန်းရှင်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေထိန်းချုပ်ထားခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်ပွဲမဖြစ်ပွားတဲ့တာချီလေးမြို့ဘက်ကနေပြီးတော့ဒီကုန်သွယ်မှုလမ်းကြောင်းတွေပြန်ပြီးတော့စဖို့အစီအစဉ်ဆွဲနေတာပါ။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနတာဝန်ရှိတဲ့သူတွေကပြီးခဲ့တဲ့ရက်ပိုင်းတုန်းကတာချီလေးကိုရောက်လာပြီးတော့တရုတ်နဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲနယ်စပ်ကုန်သွယ်ရေးကပြောပါတယ်။တရုတ်မြန်မာနယ်စပ်ရဲ့ကုန်သွယ်ရေးကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ4ဘီလီယံကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်ရှင်။